Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့သစ်တစ်နေ့ဖြစ်ကြပါသည်ခင်ဗျာ။ VOA American သတင်း2014ဇူလိုင်လ31ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနိုမီတာ3240 4850တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်တော်ကသားညူပါ။ဒီဂါဇာမှာရှိတဲ့နောက်ထပ်ကုလသမဂ္ဂကြောင်းတစ်ကြောင်းအပေါ်ကိုဘုံကျပြီးတော့လူ15ဦးထက်မနည်းသေဆုံးပြီးလူ100ကျော်ဒဏ်ရာရခဲ့တဲ့ဖြစ်ရပေါ်မှာ American သမ္မတအင်ပီရိုကပြစ်တင်ဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံဟာပြည်ပြင်ပြောင်းလဲလမ်းပေါ်ရောက်တဲ့ဆိုပေမဲ့အောင်မြင်မှုရပြီဆိုတာကျင်းသေးပေါက်တတ်မပြောနိုင်သေးတဲ့ကြောင်း American ပြည်အောင်စုအရှေ့အရှာနဲ့ Pacific ရေးရာလက်ထောက်နိုင်ငံဂျန်ဝန်ကြီး Daniel Russell ကပြောလိုက်ပါတယ်။Liberia မှာရှိတဲ့ American ညီငယ်ရေးစေနာဝန်ထမ်းနှစ်ဦးကို Ebola virus ကူးစက်ခံထားရတဲ့ဆိုတဲ့တန်တရားနဲ့တခြားလူတွေနဲ့တီးခြားခွဲထားပါတယ်။စတဲ့ဒီသတင်းတွေကိုကုစားဝန်ထမ်းနဲ့အတူကြီးညာပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံလက်ရှိသွားနေတဲ့ပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီး American ပြည်ထောင်စုရှေ့အာရှနဲ့ Pacific ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Russell ရဲ့မှတ်ချက်ကတော့
But that turn is by no means complete and no means assured.Burma faces daunting challenges.
ဒီနေ့ပြီးမှာအပြည့်စုံကိုတင်ဆက်ပါမယ်။အဲဒီနောက်မြန်မာပြည်ဆိုင်ရာအမေရိကန်နဲ့ဗြိတိန်သံအမတ်ကြီးတွေရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်တဲ့တင်ပြခြင်းနဲ့လိုင်ဇာကတိုင်းဒေသကြီးလာကန်ဆွေးနွေးပွဲအခြေအနေလူကုန်ကူးမှုပြဿနာတွေကိုလည်းတင်ပြသွားမှာပါ။အခုတော့ဂျာသာပနင်းနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာပါလိမ့်မယ်ခင်ဗျာ။
ဂါဇာမှာရှိတဲ့နောက်ထပ်ကုလသမဂ္ဂကြောင်းတစ်ကြောင်းအပေါ်ကိုဘုံကျပြီးတော့လူ15ဦးထက်မနည်းသေဆုံးပြီးလူ100ကျော်ဒဏ်ရာရခဲ့တဲ့ဖြစ်ရပေါ်မှာအမေရိကန်သမ္မတအင်ပီရိုကပြစ်တင်ဝေဖန်လိုက်ပါတယ်။နေအိမ်တွေကနေရှောင်တိန်ပြီးတော့ကုလသမဂ္ဂကစီစဉ်ပေးတဲ့နေရာတွေမှာနေနေရတဲ့ထောင်နဲ့ချီတဲ့ပလတ်စတိုင်းတွေရဲ့လုံခြုံဘေးကင်းမှုမရှိတဲ့အခြေအနေပေါ်မှာစိုးရိမ်မကင်းဖြစ်ရတဲ့ဆိုပြီးတော့သမ္မတအင်ပီရိုပြောခွင့်ရသူအမျိုးသမီးဘန်နဒယ်မီဟန်ကပြောဆိုသွားတာပါ။အဲဒီဒုက္ခတဲ့နေရာတွေကိုပြစ်ခတ်တိုက်ခိုက်သူတွေကိုလည်းကန့်ကွက်ပြစ်တင်ဝေဖန်ပါတယ်။ဒီတက်ခိုက်မှုမှာဘယ်သူတာဝန်ရှိရဆိုပြီးတော့တဦးတစ်ဖွဲ့ကိုဝေဖန်ပစ်တင်တာမျိုးတော့သမရအေပီရောကမပြောခဲ့ပါဘူး။ဒါပေမဲ့လည်းဒီတက်ခိုက်မှုမှာအစ္စရေးမှာတာဝန်ရှိရဆိုပြီးတော့ကုလသမဂ္ဂတာဝန်ရှိသူတွေကပြောထားပါလေ။ဒီတက်ခိုက်မှုဟာအင်မတန်ဒေါသထွက်စရာကောင်းပြီးတော့အိပ်ပျော်နေရှာတဲ့ကလင်းငယ်တွေကိုတိုက်ခိုက်တာမျိုးလောက်ရှက်ဖွယ်ကောင်းတဲ့လုပ်ရမရှိတော့ဘူးလို့လည်းကုလသမဂ္ဂအတွင်းမှုချုပ်ဘန်ဂီမွန်းကဝေဖန်ပစ်တင်သွားပါလေ။အစ္စရေးဘက်ကတော့အဲ့ဒီကြောင်းအနီးနားကနေပြီးတော့မော်တာကြီးနဲ့ပစ်ခတ်တာကိုတံပြန်တိုက်ခိုက်တာဖြစ်တယ်ဆိုပြီးပြောပါလေ။ဝေကင်းစာကလင်းငယ်တွေပါဝင်ရက်သားတွေကိုဟာမတ်စ်ဘက်ကအုံချနေရဆိုပြီးတော့လေအစ္စရေးကမပြတ်ပြောဆိုနေပါတယ်။ရက်သားတွေရှိတဲ့နေရာကနေပြီးတော့ဒုံးကျည်တိုက်ခိုက်မှုတွေလုပ်ပြီးတော့ရက်သားတွေကိုအကာအကွယ်ယူနေတယ်လို့လည်းဟာမတ်စ်သွေးကြတွေကိုအစ္စရေးကပြန်လည်ဆွဆွဲထားပါတယ်။ဂါဇာကဈေးတစ်ခုကိုလည်းအစ္စရေးကလက်နက်ကြီးနဲ့တိုက်ခိုက်တာကြောင့်မလို့လူ16ဦးသေဆုံးခဲ့ရပါတယ်။အခြေအနေတွေကတော့ဒီဂါဇာမှာရေရှည်အပြစ်ခတ်ရစေးရောက်ဖို့အလားလာတော့မင်းမိန်နေပါတယ်။ဂါဇာဒေသကိုပိတ်ဆို့ထားမှုကိုဖယ်ရှားဖို့ဆိုပြီးတော့ပါလက်စတိုင်းဘက်ကအစ္စရေးနဲ့အီဂျစ်ကိုတောင်းဆိုနေတာပါ။အစ္စရေးဘက်ကတော့ဒီဟာမတ်စ်အဖွဲ့လက်နက်ဖြတ်သိမ်းရမယ်ဆိုပြီးတော့ပဲတောင်းနေပါတယ်။ဟာမတ်စ်ကဒီစီးရဲမှာအုံပြူနေတဲ့မြောက်ဥမင်တွေကိုမဖျက်ဆီးနိုင်သေးရတော့သူတို့ရဲ့စစ်စင်ရေးတွေကိုရန်နာမှာမဟုတ်ဘူးလို့လည်းအစ္စရေးဘက်ကပြောထားပါတယ်ခင်ဗျာ
။ပိုလန်နိုင်ငံကတင်ပို့တဲ့အသီးနှံတွေတင်သွင်းခွင့်ရုရှားကဗုဒ္ဓနေမှာပိတ်ပင်လိုက်ပါတယ်။ယူကရိန်းပြည်ဘက်ကမှရုရှားရဲ့ပါဝင်ပတ်သက်မှုကြောင့်ဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကရုရှားအပေါ်ပြင်းထန်တဲ့ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ပြီးနောက်တစ်နေ့မှာရုရှားဘက်ကပိတ်ဆို့အရေးယူမှုအသစ်ကိုတံပြန်ချမှတ်လိုက်တာဖြစ်ပါတယ်။အမေရိကန်နဲ့ EU တို့ကအင်္ဂါနေ့မှာချမှတ်လိုက်တဲ့ပိတ်ဆို့အရေးယူမှုအသစ်တွေကိုလက်စားချေတဲ့အနေနဲ့ EU အဖွဲ့ဝင်28နိုင်ငံစလုံးကသွင်းကုန်တွေအလုံးကိုပိတ်ဆို့ဟန်တာမှုပြုလုပ်နိုင်ကြောင်းလဲရုရှားအစိုးရကသတိပေးပြောကြားလိုက်ပါတယ်။ဇူလိုင်လ18ရက်နေ့ကပြတ်ကျသွားခဲ့တဲ့မလေးရှားလေကြောင်းလိုင်းကိုယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထက်ရေးသဘုံအဖွဲ့တွေပြစ်ချလို့ရအောင်ရုရှားကဒုံးကျည်တွေထောက်ပံ့ပေးခဲ့တဲ့အတွက်ရုရှားနိုင်ငံအပေါ်ပိတ်ဆို့ရေးယူမှုအသစ်တွေချမှတ်ဖို့ပိုလန်ကလွန်ခဲ့တဲ့ရက်ပိုင်းအတွင်းတောင်းဆိုလိုက်ပြီးတဲ့နောက်မှာရုရှားဘက်ကအခုလိုပိတ်ဆို့ရေးယူမှုချမှတ်လိုက်တာလည်းဖြစ်ပါတယ်။ရုရှားရဲ့လောင်စာစွန့်အင်ကာကွယ်ရေးနည်းပညာပိုင်းနဲ့ငွေကြေးဆိုင်ရာကဏ္ဍတွေကိုအဓိကပြစ်မှတ်ထားချမှတ်ခဲ့တဲ့ EU နဲ့အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့ရေးယူမှုတွေဟာဖြစ်လို့ဖြစ်စီသဘောတက်ရောက်စေပြီးအမြင့်ကျင်းမြောက်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ရုရှားနိုင်ငံရဲ့ဌာနကဗုဒ္ဓဟူးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုဟာလေလုံထွားပြီးတရားစီရင်သူလို့ဆုံးဖြတ်ချက်တွေချမှတ်လုပ်ဆောင်နေတဲ့အတွက်အမေရိကန်ရုရှားဆက်ဆံရေးကိုရေရှည်မှာထိခိုက်စေနိုင်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒီတော့တွင်ယူကရိန်းနိုင်ငံရှေ့ဘက်မှာပြစ်ကျသွားတဲ့မလေးရှားလေကြောင်းလိုင်း MH17 နေရာကိုသွားကြမယ်။နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေကိုရုရှားလိုလာတဲ့ခွဲထွက်သမားတွေကတောင်းရောက်ခွင့်မပြုတဲ့အတွက်နောက်ကြောင်းပြန်လည်ခဲ့ကြပါတယ်။တပုံတပ်ဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းပြီးမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မှာ OSCE လို့ခေါ်တဲ့ဥရောပလူညုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကစုံစမ်းစစ်ဆေးမှုတွေဟာ သူတို့ရဲ့အခြေစားစခန်းရှိရာဒွန်ယက်စ်မြို့ကိုပြန်လည်ခဲ့ရတယ်လို့ဥရောပအရာရှိတွေကပြောပါတယ
်မြန်မာနိုင်ငံဟာပြည်ပင်ပြောင်းလဲလမ်းကြောင်းပေါ်ကိုရောက်နေတဲ့ဆိုပေမဲ့အောင်မြင်မှုရပြီဆိုတာကျင်းသေးပေါက်တတ်မပြောနိုင်သေးတဲ့အကြောင်းအမေရိကန်ပြည်ထောင်စုရဲ့ရှေ့အာရှနဲ့ပစိဖိတ်ကြီးရာလက်ထောက်နိုင်ငံချင်းဝန်ကြီးဒန်နီယယ်ရာဆယ်ကပြောလိုက်ပါတယ်မြန်မာနိုင်ငံရဲ့လက်ရှိပြည်ပင်ပြောင်းလဲမှုတွေစိန်ခေါ်ကဲဆန်းချက်တွေရှိနေပြီးတော့အဲ့ဒီထဲမှာဒီဖွဲ့စည်းပုံပြင်ဆင်ကိစ္စနဲ့လူမျိုးရေးဘာသာရေးအထိကယုံနေအဆုံးသတ်အောင်လို့ဘယ်လိုကန့်တွယ်မလဲဆိုတာတွေပါတယ်လို့လက်ထောက်နိုင်ငံရဲ့ဝန်ကြီးကပြောခဲ့ပါတယ်။လာမယ့်2015ခုနှစ်ရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်စမ်းသပ်ခံကာလဖြစ်ပြီးတော့ဒီအခြေအနေကိုတစ်ကမ္ဘာလုံးကစောင့်ကြည့်နေသလိုပဲပြည်ပင်ပြောင်းလဲမှုတွေအောင်မြင်မှုရဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဆက်ပြီးတော့အားပေးကူညီသွားမယ်လို့ဆိုပါတယ်။လာမယ့်ဩဂတ်လတဲ့ဒီ ERF ခေါ်တဲ့ ASEAN ဒေသတွင်းဆိုင်ရာဆွေးနွေးပွဲကိုနိုင်ငံရေးဝန်ကြီးဂျွန်ကယ်ရီတယောက်ဖို့ရှိတာကြောင့်လက်ထောက်နိုင်ငံရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကဒီအမေရိကန်ပြည်ထောင်စုရဲ့ ASEAN နဲ့ပတ်သက်တဲ့ငူဝါဒတွေနောက်ခီးစဉ်တွင်းမှာနိုင်ငံရေးဝန်ကြီးကယ်ရီဦးစားပေးပြီးတော့လုပ်မဲ့အစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမှာလုပ်ရှိတဲ့ဒီ Commonwealth Club မှာဇူလိုင်28ရက်နေ့တုန်းကရှင်းလင်းပြောသွားတာပါရခိုင်ပြည်နယ်ကလူမျိုးရေးဘာသာရေးအခြေခံနဲ့အကြမ်းဖက်မှုတွေအဆုံးသတ်အောင်လို့ဘလို့ရွေးချယ်လုပ်မလဲဆိုတာဟာမြန်မာတာဝန်ရှိသူတွေအတွက်လည်းခက်ခဲတဲ့ရွေးချယ်မှုဖြစ်နေတယ်လို့လက်ထောက်နိုင်ငံရေးဝန်ကြီးရက်ဆယ်ကပြောခဲ့ပါတယ်။ဒါကြောင့်လည်းပဲခုလိုမျိုးမြန်မာနိုင်ငံကပြောင်းလဲအခြေအနေတွေနဲ့စိန်ခေါ်ချက်တွေကိုဘလို့ရင်ဆိုင်နေတယ်လဲဆိုတာတွေကိုနိုင်ငံရေးဝန်ကြီးကယ်ရီအခုဒီဩဂတ်လမြန်မာနိုင်ငံသွားစဉ်မှာရောသမ္မတဥပမာလာမယ့်နိုဝင်ဘာလမြန်မာနိုင်ငံကိုသွားမယ့်ခီးစဉ်မှာရောအမေရိကန်တာဝန်ရှိသူတွေဘက်ကစူးစမ်းသွားမယ်လို့လည်းပြောသွားပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံကတာရိုပစ်ဒုံးကျည်လေးခုကိုစမ်းသပ်ပြုတ်လိုက်ပါတယ်။ဒါဟာမြောက်ကိုရီးယားအနေနဲ့ဒုံးကျည်တွေအမြောက်တွေစမ်းသပ်ပြုတ်လို့မှုတွေကနောက်ဆုံးစမ်းသပ်ပြုတ်လို့မှုလည်းဖြစ်ပါတယ်။ပျုံယမ်းမြို့ရဲ့အနောက်မြောက်ဘက်ကနေဗိုလ်ထုံးနေမနက်ပိုင်းမှာဒုံးကျည်နှစ်ခုကိုစမ်းသပ်ပြုတ်လိုက်ပြီးနောက်ထပ်နှစ်ခုကိုတော့အဲ့ဒီနောက်ပိုင်းမှာပဲစမ်းသပ်ပြုတ်လိုက်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဘလို့ဒုံးကျည်အမျိုးအစားလဲဆိုတာတော့အတိအကျမသိရသေးပါဘူး။ဒုံးကျည်တွေဟာမြောက်ကိုရီးယားမြေပြင်ထဲမှာကျသွားသလားတိုင်းပြည်အရှေ့ပိုင်းပင်လယ်ပြင်နဲ့ကျသွားသလားဆိုတာလည်းကိုယ်ကပြောမသိရသေးပါဘူး။မြောက်ကိုရီးယားအနေနဲ့ဒုံးကျည်စမ်းသပ်ပြစ်လုခွင့်မရှိဘူးလို့ကုလသမဂ္ဂကချမှတ်ထားတဲ့ Facebook အရေးယူမှုတွေကိုစန့်ကျင်ပြီးပြုတ်လုတဲ့ဒီစမ်းသပ်ပြစ်လုမှုတွေကြောင့်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေပုံမှုဖြစ်ပွားလာနေပါတယ
်။ UAB ရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်Liberia နိုင်ငံမှာရှိတဲ့ American ညဉ့်ဉျေးရေးစေနာဝန်ထမ်းနှစ်ဦးကို Ebola virus ကူးစက်ခံထားရတဲ့ဆိုတဲ့သံသယနဲ့တခြားလူတွေနဲ့သီးခြားခွဲထားလိုက်ပါတယ်ဒါမှမဟုတ်သူတို့နှစ်ဦးစလုံးမှာတော့အဲ့ဒီ virus လက္ခဏာပြချက်တွေတော့မတွေ့ရသေးပါဘူး။ Ebola virus ကြောင့်သေဆုံးခဲ့သူတူနဲ့သူတို့နှစ်ဦးဟာထိတွေ့မှုရှိခဲ့တာကြောင့်ဖြစ်တယ်လို့ဒီအဖွဲ့ရဲ့ပြောခွင့်ရမျိုးသမီးကဗိုလ်တုံးနေမှာအတည်ပြုပြောပါတယ်။ကျူတင်ကောက်ကမှုစီမံတရက်အနေနဲ့ကတော့ဒီ American ညီငယ်စေနာဝန်ထမ်းအဖွဲ့ဟာသူတို့စီကစေနာဝန်ထမ်းတွေကို Liberia, Sierra Leone နဲ့ဒီ Guinea နိုင်ငံတွေကနေပြီးတော့ယာယီဖယ်ရှားနေတယ်လို့အဲ့ဒီအဖွဲ့ကပဲပြောပါတယ်။ Ebola virus ကူးစက်ပြန့်နှံ့မှုတွေအကြီးအကျယ်ဖြစ်လာတာကြောင့်လို့ဆိုပါတယ်။အမေရိကန်ညီငယ်စေနာဝန်ထမ်းအဖွဲ့အားဆိုလို့ရှိရင်ဒီဂန်နီယာနိုင်ငံမှာပညာရေးစိုက်ပျိုးရေးနဲ့ကျန်းမာရေးလုပ်ငန်းတွေအတွက်စေနာဝန်ထမ်း102ဦးထားတယ်လို့ပဲလီဘရီးယားမှာဆိုရင်တော့108ဦးရှိပါတယ်။ဆီရီလီယွန်နိုင်ငံမှာတော့ပညာရေးနယ်ပယ်မှာကူညီပေးနေတဲ့စေနာဝန်ထမ်း130ထိရှိနေတာပါ။ဘူဒုံနီဆိုပိုင်းတို့ကတော့ဒီလီဘရီးယားနိုင်ငံမှာအစိုးရအကြောင်းတွေကိုပိတ်ဖို့အတွက်အစိုးရကအမိန့်ထုတ်ခဲ့တယ်လို့အရေးပေါ်မဟုတ်တဲ့အစိုးရဝန်ထမ်းတွေကိုလည်းရက်30မယူမနေရခွင့်ပေးလိုက်ပါတယ်ခင်ဗျာ။
မကောင်းတဲ့တွေပြန့်နေတဲ့အမေရိကန်စစ်ပြန်စစ်မှုတဟောင်းများဝန်ကြီးဌာနအလုံးစုံစစ်ဆေးပြုပြင်ရေးဆိုင်ရာဥပဒေမူကြမ်းကိုအောက်လွှတ်တော်ကဗိုလ်ထုံးနေမှာတခဲနဲ့မဲခွဲအတည်ပြုလိုက်ပြီးဖြစ်ပါတယ်။အမေရိကန်ဒေါ်လာ16ဘီလီယံကုန်ကျမဲ့အဲ့ဒီမူကြမ်းကို420မဲ5မဲနဲ့အတည်ပြုလိုက်တာဖြစ်ပါတယ်။အဲ့ဒီမူကြမ်းကိုမကြခင်မှာအထက်လွှတ်တော်ကလည်းအတည်ပြုပေးလိမ့်မယ်လို့မျှော်လင့်ရပါတယ်။ဥပဒေမူကြမ်းအတွင်းအစိုးပြုထားတဲ့အချက်တွေထဲမှာအမေရိကန်စစ်ပြန်စစ်မှုတဟောင်းတွေအနေနဲ့ကျမရေးပြုစုဆောင်ရှောက်မှုအလင်းမြန်ရရှိစင်နိုင်ရေးအတွက်ဥတီအဆိုပြုထားတာလည်းဖြစ်ပါတယ်အဆိုပြုချက်အသေးအရာစစ်ပြန်စစ်မှုဟောင်းဟောင်းအနေနဲ့သူတို့တို့ဖွင့်လှစ်ထားတဲ့ဆေးရုံတွေမှာကျမကြီးဆောင်ရှောက်မှုအခြေမြင်မရရင်ပြင်ပစည်းကမ်းတွေမှာတွားရောက်ကုသခွင့်ရရှိမှာဖြစ်ပါတယ
်ဂျမနီနိုင်ငံမှာဒီလီဒတ်ရဲ့ကုန်တင်လေယာဉ်အောက်ပိုင်းဘိန်းထားတဲ့နေရာမှာခိုးဝင်နေသူရဲ့အလောင်းတလောင်းကိုစမ်းသပ်စစ်ဆေးတဲ့နေရာမှာအီဘိုလာပါဝင်ချရောဂါပိုးမွှားတွေမတွေ့ရခဲ့ဘူးလို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်လေနဲ့ခိုးဝင်နေတဲ့လူငယ်ဟာအခြားကုသတတ်တဲ့ယောဂါတွေမရှိခဲ့ဘူးဆိုတာကိုစမ်းသပ်ခံရလဒ်တွေအရသိရတဲ့အကြောင်းအမေရိကန်ရေတပ်ဗိုလ်ချုပ်ကြီးဂျွန်ကယ်ဘိုင်းကပြောခဲ့တာပါသူသေဆုံးခဲ့တာကတော့ဒီအောက်ဆီဂျင်ဓာတ်ကောင်းကောင်းမရပဲနဲ့မွန်းကျပ်ပြီးတော့သေဆုံးခဲ့ရတာဖြစ်တယ်လို့အမေရိကန်လေတပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးမတ်ဝက်ရှ်ကပြောပါတယ် စစ်တပ်လေဟာမာလီမှာယနာနေစဉ်တွင်အဲ့လူငယ်ခိုးဝင်လာခဲ့တာဆိုပေမဲ့သူဟာမာလီနိုင်ငံကလားအခြားနိုင်ငံကလားဆိုတာကတော့မသိရတဲ့ကြောင်းဒီလေးတပ်ဗိုလ်ချုပ်ကြီးကပြောဆိုပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ဂျာလာဝရီနမနဲ့ပြတ်ထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကိုသားညုံဦးနဲ့ကိုဇော်ဝင်းလှိုင်တို့ကကြေညာခဲ့ကြတာပါတော်ရရှင်ဒီအခုနားဆင်နေရတာက VOA American သံမဲဖြစ်ပါတယ် VOA အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bambies.voanews.com internet ဆာမျက်နှာကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲနားဆင်နိုင်ပါတယ်အခုပထမဦးဆုံးအမေရိကန်မြန်မာဆက်ဆံရေးအခြေအနေတင်ဆက်ချင်ပါတယ်မြန်မာနိုင်ငံဟာပြည်ပြင်ပြောင်းလဲရေးလမ်းကြောင်းပေါ်ချိုးကွေ့လာနေတယ်ဆိုပေမဲ့အောင်မြင်မှုရဖို့အခက်အခဲတွေအတော်များများရင်ဆိုင်ရအောင်မယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်အခုလာမဲ့2015ရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်စမ်းသပ်ခံကာလဖြစ်ပြီးဒီအခြေအနေကိုတစ်ကမ္ဘာလုံးစောင့်ကြည့်နေတယ်လို့ပြည်ပြင်ပြောင်းလဲမှုတွေအောင်မြင်မှုရဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးအားပေးကူညီသွားမယ်လို့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရော့ဆဲကပြောလိုက်ပါတယ်အသေးစိတ်ကိုတော့ကုသညွန်ဦးကပြောပြပါမယ
်။လာမယ့်ဩဂတ်လတဲ့ EIF ခေါ်တဲ့အာဆီယံဒေသတွင်းဆိုင်ရာဆွေးနွေးပွဲကိုနိုင်ငံကြေးဝန်ကြီးဂျွန်ကယ်ရီတယောက်ဖို့ရှိတော်မူလို့ဒီလက်ထောက်နိုင်ငံကြေးဝန်ကြီးဒန်နီယယ်ရော့ဆဲဟာအမေရိကန်ပြည်ထောင်စုရဲ့အာဆီယံနဲ့ပတ်သက်လို့မူဝါဒတွေနောက်ခီးစဉ်တွင်မှနိုင်ငံကြေးဝန်ကြီးကယ်ရီကဦးစားပေးလှုပ်ဆောင်မဲ့အစည်းအဝေးကိုဒီအမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမှာရှိတဲ့ Commonwealth Club မှာဇူလိုင်လ28ရက်နေ့ကရှင်းလင်းပြောဆိုခဲ့တာပါ။အဲ့ဒီမှာပဲဒီဒေတာအတွင်းသမိုင်းဝင်လောက်အောင်ထူးခြားချက်အနေနဲ့မြန်မာနိုင်ငံဟာဒီမိုကရေစီနဲ့ပြည်ပြင်ပြောင်းလဲလမ်းကြောင်းပေါ်ကိုချိုးကွေ့ခဲ့တဲ့နိုင်ငံဆိုပြီးတော့ပြောသွားပါတယ်။ဒီလိုမျိုးချိုးကွေ့ပေါ်ကိုရောက်လာပြီးမဲ့လည်းအခက်အခဲတွေအကဲဆန်းချက်တွေနိုင်ငံရေးချက်တဲတွေကတော့ရှိနေတော့မယ်လို့ဒီလက်ထောက်နိုင်ငံကြီးဝန်ကြီးရက်ဆယ်ကပြောခဲ့ပါတယ
်။ But that turn is by no means complete and no means assured. Burma faces daunting challenges and the success of its reform process is not a foreordained
ဒါပေမဲ့လည်းဒီချိုးကွေ့ဟာတေချာပြီးပြည်ပြည်ဆောင်သေးတာမဟုတ်ပါဘူးမြန်မာနိုင်ငံဟာအကဲဆန်းချက်အတော်များများရင်ဆိုင်နေရပါတယ်ဒီပြည်ပြင်ပြောင်းလဲရေးလုပ်ငန်းအောင်မြင်မှုရသွားပြီလို့ညီကုံပြောလို့မရသေးပါဘူးကမ္ဘာမှာအနည်းအကျဆုံးပြည်တွင်းစစ်ကိုအဆုံးသတ်ဖို့အတွက်ငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးမှုတွေလုပ်နေပါတယ်ဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးကိစ္စအစိုးရရဲ့စစ်ဖက်နဲ့အရသာပါဝင်ထိန်းချုပ်မှုကိစ္စနိုင်ငံတော်အကြီးအကဲသမ္မတနေရာထမ်းဆောင်ရမယ့်ပုဂ္ဂိုလ်ရဲ့အရေးအချင်းသတ်မှတ်ချက်ကိစ္စတွေနဲ့လုံးပန်းနေရပါတယ
်အခက်ခဲတွေတင်းမှာတော့ဒီရခိုင်ပြည်နယ်အတွင်းလူမျိုးရေးဘာသာရေးအခြေခံနဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်အောင်လို့ဘယ်လိုရွေးချယ်လှုပ်ဆောင်မလဲဆိုတာဟာမြန်မာတာဝန်ရှိသူတွေအတွက်ခက်ခဲတဲ့ရွေးချယ်မှုဖြစ်တယ်လို့လည်းလက်ထောက်နိုင်ငံကြေးဝန်ကြီးရက်ဆယ်ကပြောသွားပါတယ
် And the Burmese government continues to face very difficult choices in determining what it can do to help resolve a long standing and ongoing humanitarian crisis in Rakhine state Now on that important issue we have seen some
The campaign အတွင်းလူသားချင်းစာနာမှုအကြတဲ့ကြုံနေရတာကိုဘလို့ကင်တွဲဖြေရှင်းမလဲဆိုတာဆုံးဖြတ်ရွေးချယ်ဖို့လဲအခက်အခဲတွေရင်ဆိုင်နေရပါတယ်ဒီကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာအပြုသဘောဆောင်တိုးတက်မှုတချို့တွေ့လာရပါတယ်နေစီမချဆရာဝန်များအဖွဲ့လို့အကူအညီပေးရေးအဖွဲ့တွေကိုပြန်လက်ခံဖို့အစီအစဉ်ရှိတယ်လို့အစိုးရကကြေညာခဲ့ပါတယ်ဘာသာရေးလူမျိုးရေးအကြမ်းဖက်မှုတွေကြောင့်လှပေါင်းများစွာဒုက္ခကြုံနေရသူတွေရဲ့အတမွေးဝမ်းကြောင်းရည်တည်မှုလုံခြုံပေးကင်းမှုတွေဘလို့ဆောင်ရွက်မလဲဆိုတာမဟာဗျူဟာချလှုပ်ဆောင်လာပါတယ်
။ဒါကြောင့်မလို့လည်းပဲအခုလိုမျိုးဒီမြန်မာနိုင်ငံကအပြောင်းလဲအခြေအနေတွေနဲ့စင်ခေါ်ချက်တွေကိုဘလို့မျိုးရင်ဆိုင်နေတယ်လဲဆိုတာတွေကိုနိုင်ငံကြေးဝန်ကြီးကယ်ရီအခုဒီဩဂတ်လမြန်မာနိုင်ငံသွားစင်မှာရောသမ္မတဥပမာလာမယ့်နိုဝင်ဘာလမြန်မာနိုင်ငံလာမယ့်ခီးစဉ်အတွင်းမှာရောအမေရိကန်တာဝန်ရှိသူတွေဘက်ကစူးစမ်းသွားမယ်လို့ပြောပါတယ်
။ Secretary Kerry will be very focused on seeing how this process is proceeding when he visits Burma in early August in just a few weeks Secretary Kerry and then later in the year President Obama when the president visits in November for the annual ASEAN
လာမယ့်ဩဂုတ်လဇန်ပိုင်းနိုင်ငံရေးဝန်ကြီးကယ်ရီမြန်မာနိုင်ငံကိုတောရောက်တဲ့အခါမှာဒီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအခြေအနေတွေဘယ်လိုရှိသလဲဆိုတာကိုအလေးပေးလေ့လာသွားမှာဖြစ်ပါတယ်လာမယ့်နိုဝင်ဘာလကျရင်သမ္မတဥပမာရောနိုင်ငံခြားရေးဝန်ကြီးကယ်ရီပါမြန်မာနိုင်ငံကိုလာတဲ့အခါမှာလည်းလာမယ့်နှစ်လုံးမဲ့ရွက်ောက်ပွဲပြင်ဆင်မှုအခြေအနေတွေကိုစူးစမ်းသွားဖို့ရှိပါတယ်။ဒီအစမ်းသက်ခံအချိန်ကာလကိုတစ်ကမ္ဘာလုံးကစောင့်ကြည့်နေကြမှာဖြစ်တယ်လို့ကျွန်တော်တို့အနေနဲ့မြန်မာအစိုးရနဲ့ရောမြန်မာပြည်သူတွေနဲ့ပါအတူယက်တည်သွားမှာဖြစ်ပါတယ်။ဒါကြောင့်လဲမြန်မာပြည်သူအားလုံးရဲ့လူ့ခွင့်ရေးအခြေခံလွတ်လပ်ခွင့်တွေကိုလေးစားအကာအကွယ်ပေးဖို့မြန်မာကောင်းဆောင်တွေကိုကျွန်တော်တို့ဆက်ပြီးတိုက်တွန်းသွားပါမယ်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုကိုဆက်ပြီးကူညီထောက်ခံသွားပါမယ်။
နိုင်ငံခြားရေးဝန်ကြီးကယ်ရီအနေနဲ့မြန်မာနိုင်ငံမှာလုပ်မဲ့ဒီလာမဲ့ဩဂတ်စ်လဇန် EIF အာဆီယံဒေသတွင်းဆွေးနွေးပွဲကိုတက်ရောက်ဖို့ရှိပြီးတော့အဲ့ဒီကာလအတွင်းမှာပဲဒေသတွင်းအခြားရေးပါမှုတွေဖြစ်တဲ့တောင်တရုတ်ပင်လယ်ပြင်ကိစ္စနောက်အမေရိကန်နဲ့အာဆီယံဒေသကုံသွယ်ရေးကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်။အခုဒီဩဂတ်စ်လကျင်းပမဲ့အစည်းအဝေးဟာဒေသတွင်းအရေးကြီးတဲ့နိုင်ငံခြားရေးဝန်ကြီးအဆင့်အစည်းအဝေးဖြစ်ပြီးတော့ဒီအစည်းအဝေးကနေပြီးတော့ဒေသတွင်းနိုင်ငံရေးနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုနိုင်ငံခြားရေးဝန်ကြီးကယ်ရီကဆွေးနွေးသွားမှာဖြစ်တယ်လို့လည်းမစ္စတာရက်ဆယ်ကပြောခဲ့ပါတယ်။ဒါပြင်လာမယ့်နိုဝင်ဘာလကျင်းပမယ့်အရှေ့အာရှထေသီဆွေးနွေးပွဲအတွက်လည်းဆွေးနွေးမယ့်အကြောင်းအရာအစီအစဉ်တွေကိုကြိုတင်ဆွေးနွေးပြင်ဆင်ကြမှာဖြစ်ပါတယ်။အဲဒီအရှေ့အာရှထေသီဆွေးနွေးပွဲကိုသမ္မတဥဘာမာကိုရင်တယောက်ဖို့ရှိတော်မူလို့ဒီခီးစဉ်ဟာဆိုရင်တော့သမ္မတဥဘာမာအတွက်မြန်မာနိုင်ငံကိုဒုတိယမြောက်လာမယ့်ခီးစဉ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
။ကုသညွန့်ရဲ့စူးစီးတင်ပြချက်ပါခင်ဗျာ။အခုတစ်ခါရခိုင်ပြည်နယ်နဲ့ပတ်သက်ပြီးလဲပြောပြချင်ပါတယ်။ရခိုင်ပြည်နယ်မှာဘယ်လိုအစီအစဉ်မျိုးပဲလို့အနာဂတ်မှာယုံကြည်မှုတည်ဆောက်နိုင်ဖို့နဲ့နားလည်မှုလွဲမှားတာတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်အစိုးရအနေနဲ့ရောနိုင်ငံတကာအတိုင်းအဝိုင်းကပါလူမှုအဖွဲ့အစည်းတွေကိုလက်လှမ်းမိအောင်ပွင့်လင်းမြင်သာမှုနဲ့ထိတွေ့ဆက်ဆံအကူအညီပေးဖို့အတွက်ရန်ကုန်အမေရိကန်တန်ယုံကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မကြီးနဲ့ပြည်တွင်တန်မကြီးတို့ဟာရခိုင်ပြည်နယ်ကိုဇူလိုင်28-28တွင်မှခရီးထွက်ခဲ့ပါတယ်။အကြောင်းစုံကိုဒေါခင်စိုးဝင်းကတင်ပြပါမယ်
။ကောင်းပါပြီရှင်။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးဒေရက်မစ်ချယ်နဲ့ဗြိတိန်သံမကြီးအန်ဒရူးပက်ထရစ်တို့ပူးတွဲပါဝင်တဲ့တန်တမန်ကိုယ်စားလှယ်အဖွဲ့ဟာမြန်မာသမ္မတရုံးဝန်ကြီးဦးစိုးသိန်းနဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဝန်ကြီးဦးခင်ကြီးတို့နဲ့အတူရခိုင်ပြည်နယ်ကိုနှစ်ရက်ကြာလေ့လာရေးခရီးထွက်ခဲ့ကြတယ်လို့အမေရိကန်သံယုံပြောခွင့်ရသူဂျီမီရော့ဘတ်စ်ကအခုလိုဆိုပါတယ
် Visited the state capital of Sitwe and surrounding areas to meet with local officials, religious and political leaders.
တမကြီးတို့အဖွဲ့ဟာရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမြို့နယ်အနီးတစ်ဝိုက်ကိုသွားပြီးတော့အစိုးရတာဝန်ရှိသူတွေ၊ဘာသာရေးခေါင်းဆောင်တွေနဲ့ဒေသခံမြို့မိမြို့ဖတွေ၊လူထုအခြေပြုအဖွဲ့အစည်းတွေ၊လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ပြည်ပကကြောင့်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတဲ့ IDP ဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတော့ပကတိအခြေအနေတွေကိုလေ့လာခဲ့ပါတယ်
။တန်တမန်ကိုယ်စားလှယ်အဖွဲ့ဟာသက်ဆိုင်သူတွေနဲ့တွေ့ဆုံတဲ့အခါမှာဒေသခံတွေရဲ့စိုးရိမ်မကင်းဖြစ်ရတာတွေနဲ့ရေရှည်ဦးစားပေးရမယ့်လုပ်ငန်းတွေကိုလည်းမေးမြန်းခွင့်ရခဲ့တယ်လို့ဆိုပါတယ်။ American တန်ယုံအနေနဲ့ရခိုင်ပြည်နယ်ကလူမှုအတွက်ပါလို့တဲ့အမှားစကားကိုပြောခွင့်ရသူ Jamie Roberts ကအခုလိုအလေးအနက်ပြောဆိုလိုက်ပါတယ်
။ One clear message from these communities is that more outreach, communication and transparency from both the government and the international community.
ရခိုင်ပြည်နယ်မှာဘလို့အစည်းအဝေးမျိုးကိုပဲလုပ်လို့အတိုင်းဝန်းနှစ်ခုအကြားအနာဂတ်မှာယုံကြည်မှုတည်ဆောက်နိုင်ဖို့နဲ့နားလည်မှုလွှမ်းမနေတာတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်အစိုးရအနေနဲ့ကနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကပါအောက်ခြေလူမှုအဖွဲ့အစည်းတွေကိုပို့ပြီးတိတိယယောက်လက်လန်းမိအောင်ပွင့်လင်းမြင်သာမှုနဲ့ကူညီသွားဖို့တိုက်တွန်းလိုပါတယ်လို့ပြက်ပြက်သားသားအမှားစကားပါလိုပါတယ
်။ American နိုင်ငံသားရေးဝန်ကြီး John Kerry ကလည်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီအခံစာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအရေးကိုပါထည့်သွင်းပြောဆိုခဲ့ပါသေးတယ်။ဘာသာရေးကြမ်းဖက်မှုတွေကြောင့်မြန်မာနိုင်ငံမှာထောင်ကနန်းရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအိုးအိမ်စွန့်ခွာထွက်ပြေးကြရတဲ့နောက်ထပ်လူဦးရေတောင်ကနန်းဟာလည်းလုံလောက်တဲ့ကျန်းမာရေးစောင့်ရှောက်ကုသမှုမရှိတဲ့ညစ်ပတ်ဆုပ်ပြတ်နေတဲ့စခန်းတွေမှာနေထိုင်ကြရတယ်လို့ပြောဆိုသွားပါတယ်။ရခိုင်ပြည်နယ်အတွင်းမှာကျန်းမာရေးစောင့်ရှောက်မှုလိုအပ်နေတဲ့သူတွေအများအပြားရှိနေတာကြောင့်ရခိုင်ပြည်နယ်အစိုးရကနေ MSF ခေါ်နေစည်းမထဆရာဝန်များအဖွဲ့ကိုပြန်လည်ခွင့်ပြုလိုက်ပါတယ်။ဒီလိုခွင့်ပြုလိုက်တဲ့အပေါ် MSF ကတော့တတိနဲ့ကြိုးဆိုကြောင်းသူတို့အနေနဲ့လုပ်ငန်းတွေကိုအမြန်ဆုံးပြန်လည်လဲပတ်နိုင်လိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်း MSF အဖွဲ့ရဲ့ဇူလိုင်လ25ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလို MSF ကနေစည်းမထဆရာဝန်များအဖွဲ့ကိုပြန်လည်ခွင့်ပြုလိုက်တဲ့အပေါ်ဒေသခံတွေကမကြေမနက်ဖြစ်တဲ့အတွက်ခိုင်ပြည်နယ်ဝန်ကြီးချုပ်ကဇူလိုင်လ29ရက်နေ့ကတောင်းပန်စာထုတ်ပြန်ခဲ့ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအားလုံးပူးပေါင်းပါဝင်ဆောင်ရွက်ရန်လိုအပ်တဲ့အချိန်အခါဖြစ်ပေါ်နေခြင်းနဲ့လက်ရှိနိုင်ငံတကာမျက်နှာစာမှာလွန်ကဲစွာဝေဖန်သုံးသပ်ခံနေရခြင်းများနဲ့အတူစိုးရွားတဲ့မကောင်းတဲ့ပုံရိပ်တွေကိုဖော်ဆောင်ခံနေရတာတွေကိုထင်သာမြင်သာရှိအောင်မဖြစ်မနေအရေးကြီးတဲ့အချိန်အခါဖြစ်လို့ဒီလိုထုတ်ပြန်ဖိတ်ခေါ်ရခြင်းဖြစ်တဲ့အကြောင်းရေးသားဖော်ပြထားပါတယ်။ဒါအပြင်ကုလသမဂ္ဂနဲ့နိုင်ငံတကာ NGO အဖွဲ့များရဲ့ရခိုင်ပြည်နယ်အတွင်းဆောင်ရွက်ချက်တွေအတွက်လည်းရခိုင်ပြည်နယ်အစိုးရအဖွဲ့ကလုံးဝတာဝန်ယူတဲ့အကြောင်းအဲ့ဒီတောင်းပန်စာမှာဖော်ပြထားပါတယ်ရှင်
။ဒေါခင်ဆိုးဝင်းရဲ့တင်ပြချက်အပြီးသတင်းပေးပို့ချက်တပုတ်ကိုအခုနားဆင်ရပါမယ်။လိုင်းစာမှာကျင်းပနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲမှာတနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစဲရေးညှိနှိုင်းအဖွဲ့NCCT ကချမှတ်လိုက်တဲ့အခြေခံမူတွေကိုမြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦးကသဘောတူလက်ခံပြီးရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီကတော့ ဗဟိုရဲ့သဘောထားရယူဖို့လိုအပ်ကြောင်းတင်ပြခဲ့ပါတယ်။ဆွေးနွေးပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့လိုင်စာမျိုးကိုရောက်နေတဲ့ VOA မြန်မာပိုင်းဆိုင်ရာသတင်းတော့ကိုမိုးစောကတင်ပြပါမယ်
။ဟုတ်ကဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စေးရေးညှိနှိုင်းအဖွဲ့ NCCT အဖွဲ့ဝင်16ဖွဲ့ကထိပ်သီးခေါင်းဆောင်တွေဟာတနင်္ဂနွေလုံးအပြစ်ခတ်ရက်စေးရေးနိုင်ငံရေးဆွေးနွေးပွဲတွေစတင်ရေးအတွက်အခြေခံမူတွေကိုမနေ့ကဆွေးနွေးဆုံးဖြတ်ပြီးတဲ့နောက် NCCT အဖွဲ့မှမပါဝင်တဲ့လက်နက်ကိုင်အဖွဲ့တွေနဲ့ဒီနေ့ထပ်မံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲကို NCCT မှမပါဝင်သေးတဲ့အဖွဲ့၅ဖွဲ့ကိုဖိတ်ကြားရမှာဝါပြည်သွေးစည်းညီညွတ်ရေးပါတီ WSP မိုင်းလာခေါ် NDAA နဲ့နာဂမျိုးသားဆိုရှယ်လစ်ကောင်စီ NSCNK တို့ကတော့တယောက်လာတာမရှိပဲရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ကတက်ရောက်ဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲခေါင်းစဉ်နဲ့ကျင်းပခဲ့ရမှာ NCCT ဆုံးဖြတ်ထားတဲ့အချက်တွေကို ABSDF ကလက်ခံကြောင်းဗဟိုဦးဆောင်ကော်မတီဝင်ကိုစလိုင်းရောအောင်ကပြောပါတယ်။
NCCT ရဲ့မင်းရဆွေးရဆုံးဖြတ်ချက်ပေါ့ဗျာဒီဆက်ချက်ကို NCC ကပြန်ပြီးရှင်းပြတယ်ရှင်းပြတဲ့ဒီမှာဒါကျွန်တော်တို့သဘောတူတယ်ဆိုတော့ဒီနေ့အစည်းအဝေးရဲ့ရလောက်ကိုပြောမယ်ဆိုတော့ NCCT ကရရှိတဲ့ဒီဆုံးဖြတ်ချက်ဆက်ချက်ပေါ့ဗျာဆုံးဖြတ်ချက်ဆက်ပြတ်ကိုဆက်ချက်ကိုဒီနေ့တက်လာတဲ့အဖွဲ့အစည်းအားလုံးလက်ခံနေဆိုရပါမယ
်ဒီအချက်ဆက်ချက်မှာဒီမိုကရေစီရေးတရားသာတန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့အချက်တွေပါဝင်တယ်လို့အစိုးရနဲ့ဆွေးနွေးရမှာ NCCT အဖွဲ့ကိုတာဝန်ပေးအပ်တဲ့အချက်တွေစာချုပ်မူကြမ်းရေးဆွဲရမှာပြင်ဆင်ရမယ့်အချက်တွေလက်မှတ်ရေးထိုးရမှာပါဝင်ရမယ့်အဖွဲ့အစည်းစံသတ်မှတ်ချက်တွေစတာတွေပါဝင်ပါတယ်။ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းကိုယ်စားလှယ်အဖွဲ့ကတော့ဒီအခြေခံမူတွေနဲ့ပတ်သက်ပြီးဘိုးကဆုံးဖြတ်မှာဖြစ်တယ်လို့ NCCT အဖွဲ့ဒုတိယခေါင်းဆောင်ဘဒိုစောွယ်ထူးဝင်းကပြောပါတယ်
။သူတို့ကမရင်းဆောင်ပါဘူးဒါတွေကဒါပေမဲ့သူတို့ပါဝင်မှုအပိုင်းမှာကျတော့သူတို့မှလာတဲ့ဆုံးဖြတ်ချက်ပေးနိုင်တဲ့ကိုယ်စားလှယ်တော့မဟုတ်တော့သူတို့အထက်ပြန်တင်ရမှာမဟုတ်
အစည်းအဝေးကိုမတက်ရောက်လာတဲ့အဖွဲ့တွေကတော့တဖွဲ့ချင်းတွဲဆုံချင်းမှာ NCCT ရဲ့ဆုံးဖြတ်ချက်တွေကိုဆွေးနွေးသွားဖို့ရှိနေတယ်လို့စစ်ပြောပါတယ်။တိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲကိုမနက်ဖြန်မှာဆက်လက်ဆွေးနွေးဖို့ရှိနေပြီးဒီဆွေးနွေးပွဲမှာနိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းချမှတ်ဖို့နဲ့တိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေရဲ့နိုင်ငံရေးဦးဆောင်ကော်မတီဖွဲ့စည်းဖို့ရှိနေပါတယ်။တိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲပြီးဆုံးပြီးတဲ့နောက်မှာတော့မြကြီးနားမြို့မှာမြန်မာငင်းချိုင်းရေးစင်တာကတာဝန်ရှိသူတွေနဲ့အလွတ်သဘောတွဲဆုံဆွေးနွေးမှာဖြစ်တယ်လို့နောက်လာပထမပတ်အတွင်းလောက်မှာတော့ပြည်ထောင်စုငင်းချိုင်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ထပ်မံဆွေးနွေးကြမှာဖြစ်ပါတယ်
တို့ရရှိမြတ်မြအစိုးရနဲ့ငင်းချိုင်းရေးဆွေးနွေးပွဲတွေမှာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့စင်ပန်တဲ့ပြည်ထောင်စုဖွဲ့စည်းရေးဆိုတဲ့အပေါ်မှာဆက်လက်အခြေပြုရပ်တည်သွားမယ်လို့မကြသေးမီကကျင်းပခဲ့တဲ့လိုင်စာထိပ်ပြီးစီဝေဘွားကဆုံးဖြတ်လိုက်ပါတယ်။သမဏကြီးတို့လွှတ်တော်တို့တပ်မတော်တို့ဘက်ကသဘောထားကြီးကြီးနဲ့အမျှော်အမြင်ရှိရှိဖြေလျှော့ပေးမယ်ဆိုရင်အောင်မြင်နိုင်မယ်လို့လည်းပဲသူတို့မျှော်လင့်နေကြပါတယ်။ဆိုတော့သူတို့မျှော်လင့်တဲ့အတိုင်းဖြစ်လာနိုင်မယ်အလားအလာဘယ်လောက်ရှိပါသလဲ။ဘယ်လိုအတားအဆီးတွေရှိနေသလဲဘယ်လိုကြော်လွှားရမလဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေးလှမ်းအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392318994 fax နံပါတ် 2392318992 ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြားပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။ဗမာစနေညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့နိုင်ငံတကာလူကုန်ကူးမှုအခြေအနေပြောပြပါမယ်။ပထမအဦးဆုံးအကြိမ်ကျင်းပမဲ့လူကုန်ကူးမှုတိုက်ဖြတ်ရေးနိုင်ငံတကာနေ့မှာကုလသမဂ္ဂကလူကုန်ကူးမှုအဆုံးသတ်ရေးဆောင်ရွက်ဖို့တိုက်တွန်းလိုက်ပါတယ်ခေတ်သစ်ရဲ့ကြေးကျွန်စနစ်လို့ခေါ်တဲ့လူကုန်ကူးမှုနဲ့ပတ်သက်လို့ဂျနီဗာကနေ VOA သတင်းတောက်လီစာစရိုင်းပေးပို့တဲ့သတင်းကိုဒေါ်လှလတန်းကတင်ပြပါလိမ့်မယ
်လူကုန်ကူးမှုတိုက်ဖြတ်ရေးကြိုးပမ်းဖို့ကုလသမဂ္ဂထွေထွေညီလာခံကြီးကနေနိုင်ငံတကာအရေးမူဆိုင်ရာစီမံချက်ချမှတ်ခဲ့ပြီး၄နှစ်ကြာမှာလူကုန်ကူးမှုတိုက်ဖြတ်ရေးနိုင်ငံတကာအထိတ်မှတ်နေ့ကိုပထမဦးဆုံးကြိမ်ဇူလိုင်လ30ရက်နေ့မှာကျင်းပနိုင်ခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီစီမံချက်မှာလူကုန်ကူးမှုကိုကာကွယ်ဖို့လူကုန်ကူးသူတွေကိုအရေးယူဖို့နဲ့လူကုန်ကူးခံရသူတွေကိုစောင့်ရှောက်ပေးဖို့ဦးစားပေးထားတာဖြစ်ပါတယ်။ဒ ဒီအရေးယူဆောင်ရွက်မှုတွေကိုအကောင့်ထဲဖော်နိုင်ဖို့လေတက်ဆိုင်ရအစိုးရတွေအနေနဲ့ပြည်တွင်းမှာအစီအစဉ်တွေချမှတ်ဖို့လေအဲ့ဒီကုလသမဂ္ဂစီမံချက်မှာတိုက်တွန်းထားပါတယ်လူခွေးလှူရှားသူတွေကတော့ဒီအထိတ်မှတ်နေ့ကိုကျင်းပနိုင်ခြင်းဟာခေတ်တည်းရဲ့ကျွန်းစနစ်တမျိုးကိုတိုက်ဖြစ်ရမှာအရေးကြီးတဲ့နောက်ထပ်ခြေလှမ်းတရဖြစ်တယ်လို့ရှုမြင်ကြပါတယ်ယိုလာဟိုက်ဒရင်ကတော့ကုလသမဂ္ဂလူခွေးဆိုင်ရာမဟာမင်းကြီးရုံးမှာလူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ်စီးပွားရေးအမျက်ထုတ်ကြဖို့ကဘာထွားမှာလူတွေကိုရောင်းဝယ်တာခေါင်းပုံဖြတ်တာတွေပြုလုပ်ကြတာတွေ့ရတယ်လို့သူက VOA ကိုပြောပါတယ
် It takes place in farms in
နေရာတွေစေယုံတွေနေအိမ်တွေမှာလူကုန်ကူးမှုတွေဖြစ်နေတာတွေ့ရပါတယ်လူတွေကိုကြေကျွန်းတစ်ဖွဲခိုင်းစေကြတာအိမ်မော်တွေကိုနှိပ်စက်တာတွေကတိတ်ကိုဆိုးရွားလာတဲ့လူကုန်ကူးမှုလို့ကျွန်မယူဆပါတယ်လိန်လုံခန်းတွေမှာခေါင်းပုံဖြတ်ခံကြရတာတွေအတိအဓမ္မခိုင်းစေခံကြရတာတွေရှိပါတယ်ဒီမျိုးစုံပါပဲခုခေတ်မှာလေအတိအဓမ္မအိမ်တောင်ချခံရတာတွေဟာလူကုန်ကူးမှုခံရတဲ့ဤတမျိုးပါပဲလို့ Miss Harden ကပြောသွားတာဖြစ်ပါတယ်လူကုန်ကူးမှုဟာအမျက်အစွန်းများလာတဲ့စီးပွားပြည့်လုပ်ငန်းတရလည်းဖြစ်ပါတယ် ILO ကမ္ဘာအလုံသမအဖွဲ့ကြီးရဲ့စီးရင်ခံစာအရလူကုန်ကူးသူတွေပွဲစားတွေနဲ့လူကုန်ကူးမှုကိုရာဇဝတ်ဂိုင်းဖွဲ့လုပ်ကင်ကြသူတွေဟာလိန်လုပ်ငန်းနဲ့စီးပွားရေးလုပ်ငန်းတွေမှာခေါင်းပုံဖြတ်ရကနေတစ်နှစ်ကိုဝင်ငွေဒေါ်လာဘီလီယံ150လောက်ရှိကြတယ်လို့ဆိုပါတယ်တင်းအဓမ္မလွန်အားပေးခိုင်းစေခံကြရသူတွေနဲ့လိန်လုံငန်းမှာအတုံးချခြင်းခံကြရတဲ့အမျိုးသားအမျိုးသမီးနဲ့ကလင်းရဲပေါင်းဟာတန်20ရှိတယ်လို့အဲလိုကခမန်းပါတယ်အထူးသဖြင့်အာရှပစိဖိတ်ဒေသဟာကမ္ဘာပေါ်မှာတင်းအဓမ္မလွန်အားပေးခိုင်းစေကြရသူတွေအများဆုံးဖြစ်ပြီးအဲ့ဒီနောက်မှာအာဖရိကနဲ့လက်တီအမေရိကတို့လိုက်တာဖြစ်ပါတယ်အရှပစိဖိတ်ဒေသနဲ့ပတ်သက်လို့အမေရိကန်နိုင်ငံကြီးဌာနရဲ့နှစ်ပတ်လည်လူကုန်ကူးမှုအစီရင်ခံစာအရမြန်မာအင်းနီချင်းထိုင်းနဲ့မလေးရှားတို့ဟာ Tier 3ဆိုတဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာအထောက်အမှုမတွေ့ရတဲ့အနှိမ်ဆုံးအဆင့်မှာသတ်မှတ်ခြင်းခံထားရတာဖြစ်ပါတယ်မြန်မာနိုင်ငံကတော့စောင့်ကြည့်ကနိုင်ငံတစ်ခုဖြစ်အဆင့်နှစ်မှာသတ်မှတ်ခြင်းခံထားရတာဖြစ်ပါတယ်ဒီနှစ်မှာထိုင်းငန်းဖန်းလုံငန်းမှာလူမဆန်စွာမြန်မာနိုင်ငံကလူကုန်ကူးခံရသူတွေအုံပြုခဲ့တာနဲ့ပတ်သက်လို့အစီရင်ခံစာထွက်ပေါ်လာတဲ့အတွက်ကြောင့်လေနိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတိုးလာခဲ့တာလည်းဖြစ်ပါတယ်။စီးပွားရေးရကြတဲ့မှုကြောင့်အင်းကြီးချင်းနိုင်ငံတွေဖြစ်တဲ့အထူးသဖြင့်ထိုင်းနဲ့တရုတ်နိုင်ငံတို့ကလူကုန်ကူးခံကြရတဲ့မြန်မာအမျိုးသမီးအမျိုးသားနဲ့ကလေးတွေဟာငါးဖက်လုပ်ငန်းတွေ၊စေယုံတွေ၊ဆောက်လုပ်ရေးလုပ်ငန်းတွေ၊တပ်တုတွင်းစိုက်ပျိုးရေးခြံတွေမှာအသုံးပြုခြင်းခံကြရတဲ့အပြင်မြို့သမီးတွေဟာပြည်ထောင်စာလုပ်ငန်းတွေအိမ်ပေါ်လုပ်ငန်းတွေနဲ့တရုတ်အမျိုးသားတွေရဲ့ဇနီးများတွေအဖြစ်ရောင်းစားခြင်းခံကြရတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။ကုန်ကူးမှုရဲ့အကြောင်းရင်းခံတွေအတိအကျပြောဆိုနိုင်ဖို့ခက်ခဲပေမဲ့လို့လေလူတွေမသိနားမလည်ကြတဲ့အတွက်ခေါင်းပုံဖြတ်ခံကြရတာဖြစ်တယ်လို့ Harden ကပြောပါတယ်
။ Certain groups are subjected to violence.
ကျိုးလူတွေဟာအကြမ်းဖက်ခံကြရတယ်။ဤမျိုးစုံခွဲခြားဆက်ဆံခံကြရတာတွေရှိပါတယ်။စီးရဲခြင်းကလေလူကုန်ကူးခံကြရတဲ့အချက်တစ်ချက်ပါပဲလို့ Miss Harden ကပြောသွားတာဖြစ်ပါတယ်။တန်းနစ်ချီရှိတဲ့လူကုန်ကူးခံရသူတွေရဲ့ဘဝမှာဆိုးရွားလာတဲ့ကျူးလွန်ချိုးဖောက်မှုတွေခံနေကြရတာကိုကဘာကနှိုးကြမှုရှိစေအောင်လေကုလသမဂ္ဂကခုလိုနှစ်ပတ်လည်နှစ်အခမ်းအနားကိုစီစဉ်ကျင်းပတာလေဖြစ်တယ်လို့ဆိုပါတယ်ရှင်။
လူကုန်ကူးမှုနိုင်ငံတကာအနေနဲ့ပတ်သက်လို့ဒေါ်လလတန်တင်ပြခဲ့တာပါ။မကြခင်တင်ဆက်မဲ့အစီအစဉ်တွေထဲမှာမနက်ခင်းအင်္ဂလိပ်သင်ကန်းစာသူယုံကြည်ရာကဏ္ဍနဲ့ဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်တွေကိုလိုင်းလိုမီတာ32 40 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်